ေတဲ့မလေးရှားလေယာဉ်နဲ့ပြန်တမ်းမှုမှတ်တမ်းတင် black box ကိရိယာကနေထုတ်လွှတ်တာဖြစ်နိုင်တဲ့ pink signal တန်းကိုရှာဖွေရေးလေယာဉ်ဒဇင်းပေါ်ကနေထပ်ပြီးတော့ကြားခဲ့ရပါတယ်ဒီသတင်းမှတ်အစောပိုင်းကရှာဖွေရေးရေတပ်တင်းပေါ်ကနေပြီးတော့ signal တန်းနှစ်ခုကြားခဲ့ရတဲ့အိန္ဒိယသမုဒ္ဒရာတွေကနေရာမှာပဲ Australia ရဲ့ P3 Orion လေယာဉ်ပေါ်ကနေပြီးတော့နောက်ထပ် signal တန်းကိုဒီကနေ့ကြားရတယ်လို့နိုင်ငံဆောင်လေယာဉ်ရှာဖွေရေးကိုဦးဆောင်ညှိနှိုင်းပေးနေတဲ့ Australia လေကြောင်းဆိုင်ရာအကြီးအကဲဟောင်း Angus Houston ကပြောပါတယ်ထုတ်ပြန်တဲ့ကြေညာချက်ထဲမှာကြားရတဲ့အတန်ကိုညလုံးပေါက်သုံးသပ်ဖို့လိုအပ်လိမ့်မယ်လို့လည်းပြောထားပါတယ်။အစောပိုင်းတည်းက Mr. Houston ကလေရင်ကိုမကြခင်မှာရှာတွေ့နိုင်လိမ့်မယ်လို့အကောင့်ဘက်ကမြင်နေပါတယ်
။ I'm now optimistic that we will find the aircraft in the not too distant future.
တိမ်မဝေးတော့တဲ့အနာဂတ်မှာလေရင်ကိုရှာတွေ့နိုင်မယ်လို့သူ့အနေနဲ့အခုအခါမှာယုံကြည်နေတယ်လို့ပြောကြားသွားတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲလေရင်ပြောက်ရှာဖွေရေးနေရာကိုဒီကနေ့ကြာသာရင်းနေမှာခြုံပြီးတော့ရှာဖွေနေကြပါတယ်။အိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာဒီလေရင်ပြောက်ရှာဖွေရေးကိုစတူရန်မိုင်2,200ကျော်ပတ်လည်အထိရှာဖွေရေးနေရာကိုလျှော့ချလိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မလ၈ရက်နေ့ကပျောက်သွားတဲ့ဒီမလေးရှားလေကြောင်းလိုင်းလေရင်ရဲ့ black box ကဘက်တရီဟာရက်30လောက်ပဲခန္ဓာမှုအချိန်မီရှာတွေ့နိုင်ကြဖို့အတွက်ရှာဖွေရေးကိုအကြီးအကျယ်လုပ်နေကြပါတယ်ရှင်။